ရင်းသားတွေကိုလူမျိုးတို့တပ်ဖြတ်မှုနဲ့ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံပေါ်တရားဆွဲဆိုရတဲ့အမှုဟာအမှန်တရားပေါ်ပေါက်ဖို့ခြေလှမ်းတစ်ခုဖြစ်တယ်လို့မွတ်စလင်အများစုကမြင်နေကြတဲ့အကြောင်းအစ္စလမ်ဓမ္မဗိမာန်ကြီးကပြောပါတယ်ဂမ်ဘီယာနိုင်ငံကတရားဆွဲဆိုရတဲ့အမှုကိုရှေ့သတင်းပတ်ထဲကြားနာမှာဖြစ်ပြီးအမှုရင်ဆိုင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုတော့ဆန်းစုကြည်ဦးဆောင်မှာနဲ့ပတ်သက်လို့အမြင်တချို့ကတော့ AFP သတင်းပေါ်ခြေခံပြီးမတ်စုမြတ်မော်ကတင်ပြပါမယ်
Netherlands နိုင်ငံတဟက်ကျွန်းမှာရှိတဲ့နိုင်ငံကတရားရုံး ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကဆဲဆိုထားတဲ့အမှုအတွက်ဒီဇင်ဘာ10ရက်နေ့ကစပြီးတော့တရားရုံးမှာနှစ်ဖက်ရှောက်ထားမှုတွေစတင်တော့မှာပါ။ရခိုင်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မတော်တော်အောင်ဆိုးဝါးတဲ့လူခွင့်တွေချိုးဖောက်မှုတွေကြည်ကြဲပြတ်ပြတ်လုပ်ခဲ့တာဟာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုချိုးဖောက်တာလို့ဆိုပြီးဂမ်ဘီယာနိုင်ငံကတရားဆွဲထားပါတယ်။ဒီအမှုဟာအမှန်တရားပေါ်ဖို့ခြေလှမ်းတစ်ခုအဖြစ်မြန်မာပြည်တွင်ကမွတ်စလင်အများစုကမြင်နေတဲ့အကြောင်းအစ္စလာမ်ဓမ္မဗိမာန်အကြီးအကဲလည်းဖြစ်ငြိမ်းချမ်းမြေတောင်ဖွဲ့ကိုတည်ထောင်သူလည်းဖြစ်တဲ့ဦးအေးလွင်ကပြောပါရယ
်အများစုကတော့ပဲအမှန်တရားပေါ်ဖို့အတွက်ခြေလှမ်းတစ်လှမ်းတော့တွေ့လာပြီလမ်းသာတစ်ခုပေါ်လာပြီလို့အဲ့လိုခိုင်ယူတဲ့လူများပါတယ်သာသီနာသီဆိုတဲ့ကိစ္စမဟုတ်ဘူးအမှန်တရားပေါ်ဖို့အတွက်ဒီဟိုမတရားမှုကြီးတစ်ခုလုံးကိုဟိုပြင်ဆင်ဖို့ပေါ့ to correct the injustice အဲ့ဒါပါ
2019 August လတုန်းကရခိုင်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေအပေါ်အာဆာအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်ခွနသိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတာပါလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းစဉ်မှာဆိုးဝါးတဲ့လူခွင့်ကိုချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲကြပါတယ်လူခွင့်ကိုချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်အစည်းအဝေးတချို့ကိုလည်းအမေရိကန်အစိုးရကအရေးယူတန်းထားခဲ့ပါတယ်စစ်တပ်ရဲ့ကျူးလွန်မှုတွေကလူမျိုးလုံးတက်ဖက်ရရောက်တဲ့လက္ခဏာတွေတွေ့ရတယ်လို့ကုလသမဂ္ဂအစိုးရခန်းစာတွေမှာဖော်ပြခဲ့ပါတယ်။ဒါကိုမြန်မာအစိုးရဘက်ကပယ်ချသလိုရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းမြန်မာအစိုးရကလက်မခံပါဘူး။တဟိတ်မြို့မှာရှေ့သတင်းပတ်စတင်တဲ့အမှုကိုရင်ဆိုင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်းနိုင်ငံတော်ဆန်းစုကြည်ကဦးဆောင်သွားမှာဖြစ်ပါတယ်။ဒီအတွက်အစိုးရနဲ့စစ်တပ်ကြားညှိနှိုင်းစရာတွေပုံများလာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူဦးမမောင်ဆိုက ASP သတင်းဌာနကိုပြောကြားခဲ့ပါတယ်။
ဒီ ICG ရတရားဆွဲလာပြီးတော့သူစုနေနေနေပြန်တုတ်ပြန်နေအချိန်ကြီးထွက်လာတာထွက်လာခဲ့တယ်ဆိုတော့ဒီလုပ်ပြီးမှဒါပြန်လာနှိမ့်နိုင်ပြီးတော့သဘောတူညီရအပင်းယူလုပ်ပြီးမှထွက်လာတဲ့ဆုံးသက်ချက်တွေတော့ကျွန်တော်မထင်ဘူးဒါကအပြန်ဒီလိုဆုံးသက်ချက်တွေထွက်လာပြီးတဲ့နောက်မှာအစိုးရနဲ့တက်မလို့ကြားရမှာတော့ပို့ပြီးတော့အပင်းယူလုပ်စရာပို့နှိမ့်နိုင်စရာပိုများလာမယ်လို့ထင်ပါတယ
်ပြည်တော်စုတန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးခင်ကြီးကတော့ဒေါက်တာဆန်းစုကြည်အနေနဲ့နိုင်ငံရေးအကျိုးမြတ်ရအောင်လုပ်တယ်လို့မြင်ပါတယ
်။အစရကဒီကစားပွဲကနိုင်ငံတော်ကဝင်ပြီးတော့ကစားဖို့ကောင်းတဲ့ကစားပွဲလေ။ခုတော့နောက်ကြမှာလုပ်တဲ့ကစားပွဲဆိုတော့ဒါကိုဖြည့်ရှင်းဖို့ဖို့တဲ့။ဒါကိုဖြည့်ရှင်းဖို့အတွက်ပြည်တွင်းနိုင်ငံရေးမှာတစုံတရာအကျိုးသိရအောင်သူပြည်ရွေးကောက်ပွဲမှာတစုံတရာအကျိုးသိရအောင်လုပ်လိုက်သေးသလားဆိုတဲ့တန်လျာသူပြည်ကျွန်တော်နိုင်ငံရေးပါတီနဲ့အများစုမှတာရှိနေတာမှန်ပဲ
။ဦးရဲတွင်ကတော့ခေါင်းဆောင်ပြောင်းအနေနဲ့တာဝန်ယူမှုကိုပြသတာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်အနေနဲ့ကတော့ဆိုတာတာဝန်ခံမှုတာဝန်ရှိမှုကိုတာဝန်ယူမှုကိုပြသတဲ့အတွက်ကြောင့်ဒါလုပ်တဲ့လုပ်ထက်တဲ့ကိစ္စတစ်ခုလို့မြင်ပါတယ်ခင
်ဗျာမြန်မာနိုင်ငံရင်ဆိုင်ရမယ့်အမှုအတွက်ဒီဇင်ဘာ10ရက်17ရက်နဲ့12ရက်နေ့တွေမှာတရားရုံးမှာနှုတ်အားဖြင့်ရှောက်ထားကြရမှာပါပထမနေ့ဒီဇင်ဘာ10ရက်နေ့မှာတရားဆွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကစတင်ရှောက်ဆွဲချက်ပေးရပါမယ်ဒီဇင်ဘာ17ရက်ကျရင်တော့မြန်မာဘက်ကရှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာ12ရက်နေ့မှာတော့နှစ်နိုင်ငံလုံးကတကြောပြန်ပြီးရှောက်လဲတင်ပြကြရမှာဖြစ်ပါရဲ့ရှင်